ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်105မိုင်ကုံသွယ်ရေးဆောင်ကမြန်မာစစ်ကောင်စီရဲ့စခန်းတစ်ခုကိုမြောက်ပိုင်းမဟာမိတ်ပူးပေါင်းအဖွဲ့ကတနင်္လာနေ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲဒီလိုမျိုးတိုက်ခိုက်ခဲ့တဲ့အတွက်စစ်ကောင်စီရဲ့ဌာနဆိုင်ရာဝန်ထမ်းမိသားစုဝင်တွေတရုတ်နိုင်ငံဘက်ခြမ်းကိုထွက်ပြေးပြီးတော့ဆစ်ဆောင်သွားကြပါတယ်။မြန်မာပြည်ဘက်မှာရှုပ်ထွေးတဲ့စီးရီးအခြေအနေတွေဖြစ်ပွားနေတာကြောင့်တရုတ်ဘက်ကလည်းမြန်မာနိုင်ငံနဲ့တရုတ်နယ်စပ်တကြောမှာလုံခြုံရေးကိုတိုးပြီးတော့ချထားလိုက်ပါတယ်။တရုတ်နယ်စပ်နဲ့ထိစပ်နေတဲ့ရှမ်းပြည်မြောက်ပိုင်းတလျှောက်မှာနေကြားဆောင်တပ်တွေစစ်ကားတွေနဲ့တရုတ်ဘက်ကနေလုံခြုံရေးယူထားတာကိုတွေ့ရတယ်လို့နယ်စပ်ကုံတဲ့တူကပြောပြပါတယ်
။ဖြစ်တာနဲ့သူတို့နေကြားဆောင်တပ်တွေတန်ကြားကတပ်တွေအဲနယ်စပ်တလျှောက်မှာတန်းစီချထားတယ်။ဒါကတော့သူတို့ရဲ့လုံခြုံရေးဆိုတဲ့ဥစ္စာမျိုးပေါ့နော်အဲ့ဒီ29ရက်နေ့နဲ့ရှင်းရှင်းတော့တော့ပေါ့နော်အဲ့ဒီကာလကလေးကနေကြာဆောင်တက်တည်းဟလာလုံခြုံရေးတချထားတယ်သူရဲ့နိုင်ငံအတွင်းလုံခြုံမှုအတွက်ပေါ့နော
်တရုတ်နိုင်ငံကျဲကောင်မျိုးကမြန်မာတွေရဲ့ Facebook လူမှုကွန်ရက်ဗီဒီယိုမှတ်တမ်းတချို့မှာလည်းတရုတ်တန်ကြက်ကကားတွေလှည့်လည်နေတာရဟတ်ရင်ဆယ်ကြီးလောက်စုဝေးပြန်တန်းနေတာကိုတွေ့ရပါတယ်ဒီကရက်2016ခုနှစ်နိုဝင်ဘာလတုန်းကလည်းမူဆယ်ခရိုင်ထဲမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့တွေတိုက်ပွဲဖြစ်ပွားတာကြောင့်မုံကိုမုံပေါ်ဖောင်းဆိုင်ကျူကုတ်ပန်ဆန်းကမြန်မာဒေသခံထောင်ထဲချီတရုတ်ဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ရဘူးပါတယ်။အဲ့ဒီတုန်းကလည်းတရုတ်စစ်တပ်ဟာရှမ်းပြည်နယ်မြောက်ပိုင်းမြန်မာနယ်စပ်တကြောမှာစစ်ကားတွေနဲ့လှည့်လည်ပြီးတော့နေကြားဆောင်တပ်တွေနဲ့လုံခြုံရေးယူခဲ့တယ်လို့စစ်ရှောင်ပြည်သူတွေအတွက်လည်းတရုတ်ဆိုရကယာယီစေကုသယုံတွေပြင်ဆင်ပေးခဲ့တာပါ။အခုတခါမှာတော့နှစ်နိုင်ငံနယ်စပ်တလျှောက်ခြံစည်းရိုးတွေကာယံထားတဲ့အတွက်အခုလိုမျိုးအလုံးရင်းနဲ့တရုတ်နိုင်ငံဘက်ခြမ်းကိုကူးပြီးတော့ဆစ်ဆောင်မှုဆိုတာမဖြစ်နိုင်ပါဘူးလို့ရှမ်းပြည်နယ်မြောက်ပိုင်းဒေသခံတွေကပြောပါတယ်။မူဆယ်မှာအခုလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်စစ်ကောင်စီရဲ့ကုံသွယ်ရေးနဲ့အောက်ခွန်ဌာနဆိုင်ရာဝန်ထမ်းတွေလောဝကအပါဝင်ဝန်ထမ်းအများအပြားမိသားစုလိုက်တရုတ်နိုင်ငံရွှေလီဘက်ကိုဆစ်ဆောင်နေကြရတယ်လို့မူဆယ်နယ်စပ်ကုံသွယ်ရေးကုံသွယ်အသင်းကတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။
ကျေနူရဲတော့ဝန်ထမ်းတွေလည်းအပြင်းမထွက်တော့ဘူးနော်ဝန်ထမ်းမိသားစုတွေလည်းရက်စကန်ပါညာနေအကုန်လုံးဟိုချားပြေမသွားနေကြတယ်။နောက်အကောက်ခွန်ရရှိတွေလည်းဟိုပြရမှန်းရုံးလည်းမပြတ်တော့ဘူးနော်အကုန်လုံးရုံးထဲမှာတောင်တိတ်နေပြီနဲ့ရှောင်နေကြရတယ်ပေါ့နော်မိသားစုတွေကတော့အဲ့လိုတွားလို့လာလို့နေရာတွေပေါ့နော်ချွေလီမျိုးတို့ကျေကောင်းတို့အဲ့လိုတွားနေကြတာပါ
အရင်တော့ကလည်းဒီလိုအခြေအနေမျိုးတွေကြုံခဲ့ရဘူးပဲဒီတစ်ခါမှဖြစ်ပွားတဲ့စီးရီးပြိပခအတိုင်းဒါကတော့ပိုးပြီးတော့မှကျေပြတ်ပါတယ်လို့နေဆက်ကုံတွေကပြောပါတယ်အောက်တိုဘာလထဲမှာပဲတရက်ကိုမြန်မာပြည်ဘက်ကပို့ကုန်အမေရိကန်ဒေါ်လာတသန်းပိုတရုတ်ကိုတင်ပို့နေတဲ့နေဆက်ကုံတွေရေးဟာလဲမူဆယ်မျိုးပေါ်စစ်ပွဲတွေကြောင့်ရပ်တန့်သွားပါတယ်ရှင်